မင်းတပ်မြို့ဝမ်မတူးစစ်ရုံကိုစစ်တပ်ဘက်ကနေပြီးတော့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်၄ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့တယ်လို့တိုက်နယ်အမှတ်နှစ်ထဲကကြေးရွာတွေအပေါ်ကိုနောက်ထပ်ဘုံကျဲခဲ့တဲ့အတွက်30ဦးထက်မနည်းစိုးရင်ဒဏ်ရာတွေရရှိခဲ့ရပါတယ်။အင်တာနက်လိုင်းတွေဖြတ်တောက်ထားပြီးတော့အခုလိုတိုက်ခိုက်တာကတော့လူခွင့်ချိုးဖောက်တာလို့ဒေသတွင်းမှာရှိတဲ့ကာကွယ်ရေးတပ်ဖွဲ့တွေက VOA ကိုပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်။
မင်းတပ်မြို့နယ်တိုက်နယ်အမှတ်နှစ်ကဝမတူးစေယုံကိုဧပြီလ25ရက်မနေ့ည8နာရီကဘုံကျဲတိုက်ခတ်ခဲ့လို့စေယုံမှာစေကုတမှုခံယူနေတဲ့လူနာ၄ဦးသေဆုံးသွားတယ်လို့ CDF မင်းတပ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းဟွာအုံးက VOA ကိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ကမနေ့ကဒီလေကြောင်းတိုက်ခတ်ပုံမှာစေယုံမှာစေကုတမှုခံယူနေတဲ့လူနာ၄ဦးပေါ့နော်ဝယ်ခြင်းပြီးဆုံးနဲ့15ဦးကျော်တရားရည်တိမြင့်ထိုင်ရရှိတယ်ပေါ့နော်ဒီချက်လည်းမကဖြစ်နိုင်ရင်မနေ့ညကနေကျွန်တော်တို့ဒီလူနာတွေကိုဒီဆရာဝန်ကြီးရှေ့ဖွဲ့တွေကဒီရှေ့ဖြစ်တဲ့နေရာမှာစေကူတာမှုတွေဆက်လက်လုပ်ပေးနေရဆိုတော့အကြီးတွက်ကတော့ဒီချက်မကများနိုင်တယ်ပေါ့နော်ဟိုလောပထမကျွန်တော်တို့အတည်ပြုထားနိုင်တာဟို15ဦးကျော်ကျော်လောက်တရားရထားတယ်ပေါ့ဟုတ်ကဲ့
ဒီတိုက်ခိုက်မှုကြောင့်ဆေးရုံနဲ့ဝန်တန်းအင်အားတွေလည်းမိလောင်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ဧပြီလ26ရက်ဒီကနေ့မနက်ပိုင်းမှာလည်းတိုက်တဲ့အမှတ်နှစ်ထဲကကြေးရွာနှစ်ယောက်အပေါ်ကိုလေကြောင်းကနေနောက်ထပ်ဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့တာကြောင့်ထိခိုက်ဒဏ်ရာသူဦးရေထပ်တိုးလာနိုင်တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်ခံရချိန်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပြီးစစ်ကောင်စီဘက်ကတော့ဒီကိစ္စနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိပါဘူး။လက်ရှိချိန်ထိဝမ်မတူးကျေးရွာကပြည်သူတွေဟာဘေးလွတ်ရာတောတောင်တွေထဲမှာတိမ်းရှောင်နေကြရပါတယ်။ဆက်သွယ်ရေးလိုင်းတွေဖြတ်တောက်ထားပြီးအခုလိုတိုက်ခိုက်တာဟာလူခွင့်ရေးချိုးဖောက်တဲ့လူရဖြစ်တယ်လို့ CDF မစ်တပ်အဖွဲ့ကတာဝန်ရှိသူတဦးကလည်းအခုလိုပြောပါတယ်
။အခုလောလောဆယ်ကတော့ဒီမစ်တပ်ဒီဝမ်မတူးကျေးရွာမှာရှိတဲ့ရွာလုံးကပြည်သူတွေဟာလေကြောင်းအန်ဒရယ်ကြောင့်ပေါ့လေပြီးလွတ်နိုင်မယ်လို့ယူဆတဲ့တောတောင်တွေထဲကိုတိမ်းရှောင်ပြီးတော့မှအခက်အခဲများရှိပါတယ်။ဆိုတော့ကျင်ကျွန်တော်တို့အားလုံးဟိုစကားစားတော့တီးထားတဲ့အတိုင်းပဲကျွန်တော်တို့ဒီအင်တာနက်ပါဝါဖုန်းလိုင်းကြီးရောကျွန်တော်တို့ဖြတ်တောက်ထားတာဟာမင်းတပ်မျိုးနေကိုဖြတ်တောက်ထားတာဟာကြာပြီဆိုတော့ကျွန်တော်တို့ရဲ့ပြည်သူတွေရဲ့အခက်အခဲတွေကိုပြင်ပကပနဲ့ခြားလူတီကျွန်တော်တို့မတိနိုင်အောင်ပေါ့လေကျွန်တော်တို့လူခွင့်ရေးချိုးဖောက်တဲ့လုပ်ရဖြစ်ပါတယ
်ဝမ်မတူးစေယုံဟာအရင်ကလည်းလေကြောင်းကနေတက်ခတ်ခံရဘူးပြီးပြန်လဲပြုပြင်တိဆောက်ထားတာဖြစ်တယ်လို့ဆေးရုံမှာမင်းတပ်မျိုးကပြည်သူတွေပြင်မကွေးတိုင်းကြောက်ထုစော်ထီလင်းစတဲ့မြို့နယ်တွေကပြည်သူတွေပါလာရောက်ဆေးကုသတဲ့ဆေးရုံတည်ုံလဲဖြစ်ပါတယ်ခင်ဗျာ